မြန်မာနိုင်ငံအတွက်နိုင်ငံသားငွေအဓိကရှာပေးနေတဲ့ကမ္ဘာရေနံကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ဒီ Chevron နဲ့Total တို့အနေနဲ့ပေါ့လေဒီလက်ရှိစစ်ကောင်စီကိုအမြတ်ငွေဝင်ငွေရရှိဖို့ပေးပို့ဖို့ကိုဆိုင်းငံ့လိုက်တာကအရေးပါတယ်လို့မြန်မာအယက်သားပြည်သူဝန်ထမ်းအရာရှိတွေကဆိုပါတယ် MOGE မြန်မာရေနံရဲ့သဘာဝဓာတ်ငွေလုပ်ငန်းအဆင့်မြင့်အရာရှိကြီးက Total နဲ့ Chevron တို့ရဲ့ဒီဓာတ်ငွေတည်ယူမှုဆိုင်ရာဒီဆိုင်းငံ့ငွေပမာဏကစုစုပေါင်းဓာတ်ငွေရောင်းရငွေရဲ့ဆယ်ရာခိုင်နှုန်းခန့်ရှိပြီးအခြားရေနံကုမ္ပဏီတွေကလည်းရှေ့မှာအလားတူဆက်လုလာနိုင်တယ်လို့ပြောပါတယ်။ဘာကြောင့်ခုလိုဖြစ်ရလာတဲ့ဆိုတာရဲ့ဒီစစ်ကောင်စီပေါ်ဘယ်လိုတက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတဲ့အပေါ်မှာဒီလုံခြုံရေးအရအမည်မဖော်လိုတဲ့ဖက်ဆက်လုပ်ငန်းမှာလည်းပါဝင်တဲ့အရာရှိကြီးတို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာနားဆင်ကြပါခင်ဗျာ
။ဟုတ်ကဲ့မြန်မာနိုင်ငံစီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဌာနထုတ်ပြန်ချက်အရနှစ်စဉ်အမေရိကန်ဒေါ်လာ 1.5 ဘီလီယံဝန်းကျင်ပံ့ပိုးပေးနေတဲ့ဒီကမ်းလှမ်းရေနံတဲ့သဘာဝဓာတ်ငွေလုပ်ငန်းတွေကအခုပြင်သစ်ရဲ့ Total နဲ့အမေရိကန်ရဲ့ Chevron ကုမ္ပဏီတို့ရဲ့ဓာတ်ငွေပိုင်လိုင်းပို့ဆောင်မှုဆိုင်ရာမြန်မာနိုင်ငံကိုပေးတဲ့ငွေပိုင်းကိုအခုပထမဆုံးအကြိမ်ဖြစ်ဆက်အနာသိမ်းပြီးမှဆဆိုင်ရလိုက်တာပါဒီရေနံကုမ္ပဏီကြီးတွေအနေနဲ့စစ်ကောင်စီနဲ့လုတ်ကင်နေတာပေါ်နိုင်ငံတကာမှာဖိအားတွေမြင့်တက်လာချိန်မှာနှစ်20ကျော်ကြာလှုပ်လာတဲ့ရတနာသဘာဝဓာတ်ငွေစီမံကိန်းရဲ့ထိုင်းထိရောက်တဲ့ပိုင်လိုင်းကိုတာဝန်ယူတဲ့မုတ်ဓမသဘာဝဓာတ်ငွေသယ်ယူပို့ဆောင်ရေးကုမ္ပဏီ MGTC ရဲ့အစုရှယ်ယာဝင်သူတွေဖိအားအောက်မှာအခုလိုဒီလစီဝေးဆုံးဖြတ်လိုက်ကြလို့သုံးသက်သူတွေကဆိုပါတယ်။အဲဒီတော့အခုဆိုင်းငံ့လိုက်တဲ့ဝင်ငွေပမာဏကဘလောက်ပမာဏရှိနိုင်တာကို MOG မြမရေနံတဲ့သဘာဝဓာတ်ငွေလုပ်ငန်းအရာရှိကြီးက
ဓာတ်ငွေရောင်းချတဲ့ပမာဏရေမှာကျွန်တော်ကမပိုင်ခွဲပါဘူးနော်။ဓာတ်ငွေထုံးတွေပိုင်နေသယ်ယူပို့ဆောင်ရေးပိုင်တယ်။ဒီချီကြကြမှာသိရှိရတာတော့ဓာတ်ငွေဒီပို့ဆောင်ရေးအပိုင်းရေကြီးစီစဉ်မှုပမာဏရဆိုးရပေါ်မှာ MOG ပေါ်မှာပြရတဲ့သက်ဆိုင်ပြီးဆိုရတဲ့ခါကြီးပြရတယ်။အဲ့ဒီခါကျတော့ကျွန်တော်ကဒီဓာတ်ငွေထုတ်မှုအပိုင်းမှာရရှိတဲ့ပမာဏပြီးဓာတ်ငွေဆက်ကြည့်ရအောင်အပိုင်း transportation အပိုင်းမှာရတဲ့ပမာဏတွေဆိုင်ကျွန်တော်များတယ်။ provision လေးခါရတယ်။ရှားကြိုးအဖြစ်စုဝေါ်ဓာတ်ငွေရောင်းချရဲ့ပမာဏတွေမှာဆေးရကြိုးအောက်ရှိနေပြီ။ခမန်းလက်ရှိပါတ
ယ်။ဒီ Total နဲ့ Chevron တို့အဖွဲ့ဝင်ပါတဲ့နိုင်ငံတကာ EITI တွင်းထွက်လုပ်ငန်းများထင်သာမြင်သာရှိရေးအဖွဲ့ကတော့ဆီယနာသိမ်းပြီးမှမြန်မာနိုင်ငံကိုအဖွဲ့ဝင်ဖြစ်ကဆိုင်းငံ့ချခဲ့ပေမဲ့ဒီကုမ္ပဏီကြီးတွေအနေနဲ့ကတော့မြန်မာကိုပို့ပေးတဲ့ငွေကိုဆက်အစီရင်ခံနေရပါတယ်။ဒီနိုင်ငံတကာ EITI အဖွဲ့အာရှအရညွှန်ကြားမှု Gay Audience ကမုတ်ဓမပို့ဆောင်ရေးကုမ္ပဏီကနေမြန်မာ MOG ကိုပေးခဲ့တဲ့ဒီငွေက2018ခုနှစ် AP ကနေစက်တင်ဘာလအတွင်းခံမှန်းကြီးဒေါ်လာ22သန်းအထိရှိခဲ့တယ်လို့အီးမေးလ်ကနေဖြေကြားခဲ့ပါတယ်။အဲ့ဒီတော့ဒီကမ္ဘာရေနံကုမ္ပဏီကြီးတွေအနေနဲ့ဘာကြောင့်ခုလိုဆုံးဖြတ်ခဲ့ရတာကိုမြန်မာရေနံတဲ့သဘာဝဓာတ်ငွေလုပ်ငန်း MOG ရရှိကြီးက
ဒီကစီတရနဲ့ဆောင်ရွက်နေတဲ့ပုံစံကအဲ့ဒီတကူရဲ့တရားဝင်ကြိုးစားပြုပြီးအနာသိမ်းထားတဲ့စင်စိုးရပေါ်မှာထောက်ပံ့နေခြင်းရှိဘုံဒိခါရဒီကနေ့ရည်ရွယ်ချက်ဆိုင်တဲ့ကြောင့်လက်ရှိစစ်ကောင်စီထောက်ပံ့နေတဲ့ပြည်ထောင်စုရောင်းရမ်းနေတဲ့တမှုရုံးချမှုကန့်တတ်နေတဲ့အခြေအားရှိရည်ရွယ်ချက
်ဒီနေရာမှာအခုလိုနိုင်ငံခြားဝင်ငွေဆိုင်ရခံလိုက်ရတာကြောင့်စစ်ကောင်စီပေါ်တက်ရောက်နိုင်တာကိုမေ့ရမှာလဲ MOG အရာရှိကြီးကပဲ
ပြည်ထောင်စုတော့ရှိမှာပေါ့အခုတော့မှစစ်ကောင်စီနေတဲ့အရင်ကမှလည်းအထက်ကအခြေအနေတွေအများကြီးရှိနေရတယ်အဲဒီလိုကြီးကရရှိတဲ့အော်ဒီရောင်းချမ်းရောင်းနေပြီရတယ်ခုလိုဆန်းနေမှာပြတူတူရှယ်ဘူးလို့ရတယ်ပြေဆိုရဲဆိုလို့ရှိရင်ဘာသာရောင်းရောင်းနောက်ဝင်ဒီဖြစ်တယ်ဒီဖန်ကောင်းလို့ရတယ်ပြူပြူရောင်းတယ်ဝီရတယ်ပတ်စပို့တူအပိတ်တော့တယ်ဆီစီမလေးရတယ်အလားတူဖြစ်နေဆောင်ရလာခဲ့တယ်ဆိုတော့စစ်ကောင်စီနေတဲ့ဘယ်ကောင်ဝီရောင်းရောင်းလဲထိခိုက်တယ်အမိသားရှိပါတယ
်ဒါအပြင်နိုင်ငံတကာကဘာပြောချင်ပါလဲလို့မေးရမှာ MOG အရာရှိကြီးက
တိုင်းပြည်တော်တရားဝင်ပြည်သူလူထုကလည်းဒီပေါ်ကနေဆက်ဆူရပြည့်ပြီးပြည်သူလူထုရဲ့ဆရာတော်ရာကိုရပ်ပွေပြုပြီးတော့အာဏာသိမ်းလိုက်တဲ့စစ်ကောင်စီရဲ့လူရဲ့ဟိုပြည်သူလူထုရဲ့လုံးဝဆက်ပြေနေတဲ့အခြေအနေမှာဒီကိုနိုင်ငံကလည်းပြည်သူလူထုဘက်ကလည်းအပူပူပြီးပြည်မယ်စစ်ကောင်စီတဆူမရှိအောင်ဆောင်ရွက်နိုင်တဲ့အခါကြီးပေါ်ပေါ်ကိုပြည်တယ်အယူကြီးအစိုးရကိုဒီပြည်ရဲ့ထောက်ပံ့တယ်ကျွန်တော်နိုင်ငံကပိုင်းဝိုင်းနေတဲ့ငွေပြည်သူလူထုရဲ့အခုချက်တည်နေဆိုတော့ပြည်သူ ကာလာဒီမှာဒီဝီစီလမ်းကြောင်းကိုပြန်လည်တောင်းရှိနေတယ်ဟုတ်တယ်
တချိန်ထဲမှာမြန်မာနိုင်ငံက Justice for မြန်မာအဖွဲ့ကလည်းစစ်ကောင်စီလက်အောက်အခုလိုနိုင်ငံခြားငွေရောက်သွားနိုင်တာအတွက်စအသီးမဲ့ဖြူဆိုင်ရလိုက်တာကိုကြိုဆိုပေမဲ့ပမာဏကနည်းသေးတာမို့ဒီထက်ပိုလုပ်ပေးဖို့နဲ့တခြားရေနံကုမ္ပဏီတွေလည်းလိုက်လုပ်ပေးကြဖို့မနေ့ကတောင်းဆိုလိုက်ပါတယ်ခင်ဗျ